မြန်မာနိုင်ငံမှာမူရစီဝါတိုက်ဖျက်ရေးပူးပေါင်းဆောင်ရွက်နိုင်ဖို့အတွက်အမေရိကန်နိုင်ငံသားရေးဌာနမူရစီဝါထိန်းချုပ်ရေးနဲ့တရားဥပဒေထိန်းချုပ်ရေးဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီး William Brownfield ဟာအခုမြန်မာနိုင်ငံမှာရောက်ရှိနေပြီးတော့သူ့အနေနဲ့အစိုးရဘက်ကတာဝန်ရှိသူတွေအပြင်မူရစီဝါတိုက်ဖျက်ရေးနဲ့ဆက်နွယ်ပြီးတော့တိုင်းရင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေအရက်ဖက်လူမှုအဖွဲ့အစည်းအသီးသီးကလူပုဂ္ဂိုလ်တွေနဲ့လည်းတွေ့ဆုံဖို့စီစဉ်ထားပါတယ်မြန်မာနိုင်ငံရဲ့ဘိန်းဆိုင်ပြိုးထုတ်လုပ်မှုအများဆုံးဖြစ်နေတဲ့ရှမ်းပြည်နယ်မှာလက်ရှိပုံစံအမျိုးမျိုးနဲ့တည်ရှိနေတဲ့လက်နက်ကိုင်အဖွဲ့အစည်းအမျိုးမျိုးကြောင့်ဘိန်းဆိုင်ပြိုးထုတ်လုပ်မှုတွေရှိနေတာကိုထင်ရှားတဲ့ရှမ်းနိုင်ငံရေးခေါင်းဆောင်တအုပ်ကတော့အပြစ်တင်ပါတယ်ကိုသားညင်ဦးကစုံစမ်းမေးမြန်းထားပါတယ်ခင်ဗျာ
မြန်မာနိုင်ငံဟာကမ္ဘာမှာအာဖဂန်နစ္စတန်ပြီးလို့ရှိရင်ဘိန်းဆိုင်ပြိုးထုတ်လုပ်မှုမှာစိုးရိမ်ရတဲ့နိုင်ငံဖြစ်နေနိုင်ငံတကာကနေပြီးတော့သတ်မှတ်ခံထားရတာပါအထူးသဖြင့်ကတော့ဒီအာဖဂန်နစ္စတန်နိုင်ငံမှာဘိန်းဆိုင်ပြိုးထုတ်လုပ်မှုတွေကိုတင်းကျပ်လာတဲ့အလျောက်တရားဥပဒေစိုးမိုးမှုအားနည်းပြီးတော့အာဂတိလည်စားမှုတွေလည်းရှိတဲ့မြန်မာနိုင်ငံမှာဘိန်းဆိုင်ပြိုးထုတ်လုပ်မှုတွေပိုများလာမလားဆိုပြီးတော့စိုးရိမ်ခဲ့ကြတာပါအခုဒီမြန်မာနိုင်ငံကိုရောက်နေတဲ့လက်ထောက်နိုင်ငံကြေးဝန်ကြီး William Brownfield ကိုယ်တိုင်ကလည်းမြန်မာနိုင်ငံဟာ၈နှစ်ပိုင်းတွေမှာတရားမဝင်မူရစီဝါထုတ်လုပ်မှုမြင့်မားလာနိုင်တယ်ဆိုပြီးတော့ပြီးခဲ့တဲ့နှစ်တုန်းကထိုင်းနိုင်ငံမှာလုပ်တဲ့မူရစီဝါတိုက်ဖြတ်ရေးဆွေးနွေးပွဲတစ်ခုမှာအခုလိုပြောသွားခဲ့မှုပါတယ
် or Myanmar is likely to be a greater producer and a greater exporter of illicit
မြန်မာနိုင်ငံဟာရှင်းနှစ်တွေအတွင်းတရားမဝင်မူရစီဝါထုတ်လုပ်ဖြန့်ဖြူးမှုတွေမှာပိုပြီးတော့ကြီးမားလာပွဲရှိနေပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတရားမဝင်မူရစီဝါထုတ်လုပ်မှုတွေကိုလျှော့ချပြီးတော့တဖြည်းဖြည်းနဲ့ထိန်းချုပ်လာနိုင်အောင်နိုင်ငံတကာရဲ့ဆောင်ရွက်မှုအောင်မြင်လာတာကြောင့်ပါ။ဒါကြောင့်မို့လာမယ့်နှစ်တွေအတွင်းဘိန်းဖြူဘိန်းမက်သဖက်တမင်းစတဲ့ဒီတရားမဝင်မူရစီဝါတွေထုတ်လုပ်မှုပိုင်းတွေပိုပြီးတော့မြင့်တက်လာဖွယ်ရှိသလိုမြမအင်ဒီဂျင်ထိုင်းနိုင်ငံဟာလည်းမူရစီဝါကူးတန်းရောင်းဝယ်တဲ့လမ်းကြောင်းတရားဖြစ်လာဖွယ်ရှိနေပါတယ်လို့လက်ထောက်နိုင်ငံရေးဝန်ကြီး William Brownfield ကမနှစ်တုန်းကထိုင်းနိုင်ငံကိုသတိပေးပြောခဲ့တာပါဒီချင်းနေတိုင်းမှာပဲဒီမြန်မာနိုင်ငံမှာတိုင်းသာလက်နက်ကင်တွေနဲ့မြန်မာစုရကြအပြစ်ခတ်ရစဲရေးတွေယူပြီးတဲ့နောက်ပိုင်းမူရစီဝါထုတ်လုပ်မှုတွေတိုးမြင့်လာတဲ့ဆိုပြီးတော့သတင်းတွေအစီအစဉ်တွေလည်းထွက်ခဲ့ပါတယ်ထင်ရှားတဲ့ရှမ်းတိုင်းသာနိုင်ငံခေါင်းဆောင်သူဖြစ်တဲ့ဥက္ကဋ္ဌကတော့ဒီရှမ်းပြည်နယ်အတွင်းကလက်နက်ကိုင်အဖွဲ့အစည်းတွေကိုယ်တိုင်ကြောင့်ဆိုပြီးတော့ပြောပါတယ
်အဓိကတော့ဒီလက်နက်ကိုင်ဖွဲ့တွေငြိမ်းချမ်းရတယ်ငြိမ်းချမ်းရတဲ့အခါကျတော့လို့လဲဆိုတော့စစ်ချက်ကလူမရှိပါဘူးကွာနောက်ပြီးတော့စစ်ကြီးမကောက်ဘူးကွာအဲ့ဒီဟာကြီးလည်းပါလာပဲလေအဲ့ဒါလည်းမနောက်တဲ့အခါကျတော့ဒီလက်နက်ကိုင်ဖွဲ့တွေကတော့ရတဲ့ပြီးနေလို့ရုပ်ပြဆိုပါတော့တဘောကတော့ဦးရစီဝါလည်းပတ်သက်လူတွေရှိတာပါပေါ့မကတဲ့လူတွေရှိတယ်အဲ့တော့ဘယ်လိုဖြစ်သွားလဲဆိုတော့ဒီငင်းငင်းရပြီးတဲ့အခါကျတော့အတွေ့အမျိုးပြောင်းသွားတာကိုရှမ်းပြည်မှာဆိုရှင်ဒီလူစစ်အဖွဲ့တွေကအဖွဲ့စီပေါင်း200လောက်ရှိတယ်အသေးလို့ဘွဲက30ပေါ့ဗျာအများဆုံးဘွဲကတော့300 400ပေါ့အဲ့ဒီဘွဲ200လောက်ကရက်တည်လို့ဆိုတာဘာနဲ့ရက်တည်မလဲရှမ်းပြည်မှာဘာမှမအောင်ဆန်ဖြစ်တာတော့ခက်တာလည်းမရှိအလွယ်ဆုံးကဆိုရင်ဒီလူစစ်ဝါတော့ကျပ်ပြီးရတာလို့ကျွန်တော်ပြောချင်တယ
်။ရှမ်းပြည်နယ်အတွင်းမှာတော့ကုလသမဂ္ဂမူရစီဝါနှင်းနီးအေဂျင်စီ UNODC လို့အဖွဲ့တွေသာမကနိုင်ငံတကာကအစိုးရမဟုတ်တဲ့အဖွဲ့တွေရောဒေသခံအဖွဲ့ချုပ်ကပါမူရစီဝါထိန်းချုပ်ရေးအတွက်စီမံဆောင်ရွက်ကြိုးပမ်းနေတာတွေတော့ရှိပါတယ်။ဒါပေမဲ့လည်းဒေသအတွင်းကလက်နက်ကင်ပြဿနာမှာနိုင်ငံရေးအရထက်ထဲဝဝင်မဖြစ်ရှင်းမနဲ့လုံခြုံရေးတောင်းကပဲကင်တွယ်စဉ်းစားမယ်ဆိုရင်တော့အချိန်ကြာပိုပြီးတော့စိုးဖို့ပဲရှိတယ်လို့ဥက္ကဋ္ဌကအာဏာပိုင်တွေကိုသတိပေးပါတယ်။
တချို့သူတို့ကျင်မူရစီဝါတော့မလုပ်ဘူး။ဒါပေမဲ့နော်မသိသားပေါ့ဟုတ်လားဆက်ဆက်ရအဖွဲ့စည်းကြီးရနေပြီးတော့ဆက်ဆက်ရတယ်နော်ဘုံတွေရှိတယ်နောက်ပြီးတော့ထုတ်ပြတဲ့လူတွေရှိရနေဒီစက်ကြီးတွေကောက်နေတာပဲစက်စည်းကြီးကိုကောက်နေကြတာအကျိုးဆိုရင်တစ်နှစ်ကိုသိန်းပေါင်းဟုတ်လားအဲ300 400 500အဲလိုမျိုးပဲကောက်ကြပဲဒီဟာကြီးကတော့ဒီနိုင်ငံကြီးအရာမကြည့်ရှိဘူးဘုံချုပ်ကြီးအရာပဲဒါပြေးထားပြီးတော့ရှင်းလို့ရှိရင်တော်လို့ကျလာလို့ဒီပြောင်းမှုပြောင်းဒီပြောင်းမှာလည်းပဲမလဲလိုက်ပြီးတော့ဆိုတဲ့အနေနဲ့ရှင်းနေတော့မရဘူးဖြစ်နေတယ်။ဟိုပြဿနာကိုနိုင်ငံကြီးနဲ့ရှင်းမယ်ဆိုရင်တော့ဒါပြောကြသွားနိုင်တယ်။ဒီလူစစ်အဖွဲ့ကြီးကလည်းလက်ပါသွားမယ်။သူမို့ရင်တော့မရဘူးကြ။နေနေလူမယ်ဟုတ်လား။ဒီရဲမောကောက်ကောက်မှုလုပ်မယ်။ပြီးတော့ဆက်ကြီးကောက်ကြမယ်။အဲ့ဒါတန်ပြာကိုလည်းနေပါပဲ
။မြန်မာနိုင်ငံမှာမူရစီဝါနှိမ်နှင်းတိုက်ဖြစ်ရေးအတွက်အမေရိကန်ပြည်ထောင်စုနဲ့ပူးပေါင်းဆောင်ရွက်ဖို့သဘောတူညီချက်တရားကတော့အခုနှစ်ဆန်းပိုင်းကပဲမြန်မာအာဏာပိုင်တွေနဲ့ဒီမြန်မာနိုင်ငံမှာရှိတဲ့အမေရိကန်တာမန်ကြီးတို့လက်မှတ်ရေးထိုးသဘောတူခဲ့ပါတယ်။အခုဒီလက်ထောက်နိုင်ငံကြေးဝန်ကြီး William Brownfield ရဲ့ခီးစဉ်တွင်မှာတော့နှစ်ဖက်ပူးပေါင်းဆောင်ရွက်မဲ့အသေးစိတ်တွေအကူအညီကိစ္စရပ်တွေကိုဆွေးနွေးပွဲရှိသလိုပဲတရားဥပဒေစိုးမိုးမှုနဲ့ပတ်သက်လို့လည်းအမေရိကန်ဘက်ကတိုက်တွန်းပြောလိမ့်မယ်လို့ယူဆပါတယ်။ မစ္စတာဘရောင်ဖီလ်ဟာဒီမြန်မာနိုင်ငံမှာစက်တင်ဘာလ4ရက်ကနေပြီးတော့6ရက်နေ့အထိကြာမြင့်မှာပါဒီမတိုင်ခင်ကတော့သူဟာဖိလစ်ပိုင်နိုင်ငံကိုတွားရောက်ခဲ့တယ်လို့ပဲမြန်မာနိုင်ငံခီးစဉ်ပြီးရင်တော့ထိုင်းနဲ့ဂျပန်နိုင်ငံတို့ကိုလည်းတွားရောက်ပြီးတော့ဒီဒေသတွင်းမူရစေဝါနှိမ်နေကိစ္စရပ်တွေကိုအဓိကထားဆွေးနွေးဖို့ရှိပါတယ်ခင်ဗျာ